မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးဦးဆောင်ဖွဲ့စည်းခဲ့တဲ့ပြည်နယ်စီမံကိန်းကော်မရှင်ထဲမှာစစ်အစိုးရနဲ့နှိဆက်တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တို့ပါဝင်နေတယ်ဆိုပြီးဒေသခံပြည်သူတွေနဲ့မွန်ပြည်နယ်လွှတ်တော်ကအပြင်းထန်ကန့်ကွက်ထားတာကြောင့်ကော်မရှင်အဖွဲ့ဝင်တို့ကိုအပြောင်းလဲလုပ်လိုက်ပြီးအပြောင်းလဲလုပ်လိုက်တဲ့အကြောင်းဝန်ကြီးချုပ်က VOE ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကဆက်ပြီးတင်ပြမှာပါရှင
်ပြည်နယ်နဲ့တိုင်းအသီးသီးမှာစီမံကိန်းတွေအကောင့်ထည့်ဖို့ဆောင်ရွက်ဖို့ဒေသဆိုင်ရာအစိုးရတွေကတိုင်းနယ်ပြည်နယ်စီမံကိန်းကော်မရှင်တွေဖွဲ့ပါဆိုပြီးသမရဦးထင်ကျော်ကအမိန့်ကြေညာချက်ထုတ်ပြန်ခဲ့ပြီးနောက်မွန်ပြည်နယ်စီမံကိန်းကော်မရှင်ကိုမွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးဦးဆောင်ပြီးမေလ25ရက်နေ့နောက်ပိုင်းမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။အဲ့ဒီစီမံကိန်းကော်မရှင်ထဲမှာစီအစိုးရလက်ထက်ကလေးကအာဏာပိုင်အနေနဲ့ပြည်လဲနှိစက်ခဲ့တဲ့ခရိုနီတချို့ရဲ့အမည်ပါဝင်နေတာကြောင့်ပြည်သူတွေကကန့်ကွက်လာကြသလိုမွန်ပြည်နယ်လွှတ်တော်တွင်မှလည်းမေးခွန်းထုတ်လာကြပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကတော့နိုင်ငံတော်သမ္မတကစီမံကိန်းကော်မရှင်ဖွဲ့စည်းဖို့ညွှန်ကြားလာတာကြောင့်သူ့တာဝန်ကိုသူလှုပ်ဆောင်ရတာသာဖြစ်ပြီးကော်မရှင်အဖွဲ့ဝင်အမည်စင်းကိုပြည်내အစိုးရကမဆုံးဖြတ်ခင်မှာလွှတ်တော်ဘက်ကတည်သွားပြီးကန့်ကွက်မှုတွေစဖြစ်လာရတာလို့ဦးမင်းမင်းဦးကရှင်းပြပါတယ်
။သမ္မတရာခါရက်ဆက်စည်းပုံနဲ့အမိန့်ကြော်ညာစာနဲ့ကျွန်တော်တို့ပြောရတာပါ။ဆက်စည်းပုံကကျွန်တော်တို့ဘာမှလုပ်ခွင့်မရှိဘူး။အဲ့မှာဝန်ကြီးချုပ်ကဥက္ကဋ္ဌဝန်ကြီးများအဖွဲ့ဝင်ကျန်တဲ့ဟာစက်မှုရယ်ဝင်ဆောင်မှုရဲ့နောက်လေယာကဏ္ဍတွေရောသူဥစီကိုထည့်ပေးရတာနောက်အတွင်းလို့ကပြင်ရသူကတည်နေတယ်အဲ့တည်းမှာကျွန်တော်ကဒီလူကြီးတွေမှာထင်ရှားတဲ့ပုံစံတိုင်းပဲထည့်ပေးခြင်းရှိတာထည့်ပေးရဲဆိုရင်ကပိနက်ကိုတင်ရမှာကျာတာပရိမေအပတ်တိုင်းကကျွန်တော်တို့ကပိနက်ရှိတယ်ကပိနက်ဆုံးဖြတ်ချက်မကြခင်နေမှာအဲ့ဒီမှာဒီကလွတ်တဲ့ CEO ဝင်တဲ့တိုက်တော့ကျွန်တော်တို့ကလွတ်တော်အကုန်လုံးဝင်ကြီးအားလုံးတက်ရတာဟုတ်တက်တဲ့အဲ့မှာကပိနက်စီဝန်မတင်လိုက်ပဲလေအဲ့တာဟိုလွှတ်တော်ကတက်ပြည့်တဲ့ပုံစံမျိုးဖြစ်ပြီးကျွန်တော်ကိုလွှတ်တော်မှာတက်ပြောနေတဲ့ပုံစံဖြစ်သွားတာပ
ါမွန်ပြည်နယ်စီမံကိန်းကော်မရှင်အဖွဲ့ဝင်15ဦးရွေးချယ်ရမှာပြည်နယ်ဝန်ကြီးချုပ်ကပြည်နယ်အစိုးရအဖွဲ့ဝင်တွေကိုတိုင်ပင်ခြင်းမရှိဘဲပြည်နယ်အုပ်ချုပ်ရေးထွေအုပ်တွေရဲ့အကြံပေးချက်နဲ့ရွေးချယ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်နေပါတယ်ဒီအချက်နဲ့ပတ်သက်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကညင်းဆိုပါတယ
်အမှန်မှန်တော့အဲ့ဒါကောလာဟာပေါ့ပါမနော်အမှန်တမ်းကျွန်တော်နားမှာရှိတာဆိုရင်အတွက်တစ်ခွက်လုံးရှိတယ်အသေးမှုဒါပဲရှိတာမွန်ကြီးထဲမှာဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးတကယ်ရှင်းရှားပြီးအလုံးလုံးနေတဲ့လူတွေကောက်ခဲ့လိုက်ဆိုအဲဝန်ဆောင်မှုဆိုတော့နှစ်ဦးထည့်ပြလိုက်တယ
်အခုဟလာအပြည်သူတွေကန့်ကွက်နေရဆိုတော့စီးပွားရေးလုပ်ငန်းရှင်ဆိုတာကဒီမော်လမြိုင်မှာတရဲလေးကောင်လို့နာမည်ကြီးတဲ့တဲ့ကတူဖြစ်တဲ့ဦးမိုးကျော်ရဲ့နောက်ပြီးတော့ဒီရိုးရိုးလေးဘတ်စကာလိုင်းတို့ဟိုတယ်လုပ်ငန်းရှင်တို့လုပ်နေတဲ့ဦးသိန်းနိုင်တို့ပါနေလို့မကျေနပ်တာမျိုးလားခင်ဗျာ
အဲဟုတ်တယ်အားကြောင့်ကျွန်တော်အဲ့မှာဒီလိုဒီလိုကဒီနေ့ဦးကိုမကြိုက်ဘူးဆိုတာကျွန်တော်သိလိုက်တော့ကြာချင်းတော့လိုက်ရေးတာဒီဘက်ကပြီးနေမှာဆိုကျွန်တော်အတူတူသိရတယ
်ဒီသူတွေကန့်ကွက်တဲ့လူတွေဘယ်နှယောက်ဆက်ပါနေပါသေးလဲ
မပါတော့ဘူးမပါတော့ဘူ
းပြည်နယ်လွှတ်တော်နဲ့ဒေသခံတွေရဲ့ကန့်ကွက်တန်တွေကြောင့်စီမံကိန်းကော်မရှင်အဖွဲ့ဝင်တချို့ကိုမွန်ပြည်နယ်ဝန်ကြီးချုပ်ကအပြောင်းလဲလုပ်ခဲ့ပေမဲ့ဒေသခံတွေကမနှစ်သက်ကြတဲ့အကြောင်းမော်လမြိုင်မြို့ကန်ဒေါ်မူဝမ်းကပြောပါတယ်
အဲသူပြောင်းလိုက်ပေးတယ်ဆိုတာလည်းလေတကယ်လူတို့တွေဟိုကြီးညိုလေးသားတဲ့ဟိုဘလို့ဟိုနေမလူတွေကမပါလာဘူးပေါ့မပါလာဘူးဆိုတာအခုသူပြောင်းပေးလိုက်တယ်ဟိုဥကျင်ဝင်ဆိုတာလည်းဟိုဥမောကျော်တို့လားခလိုနီကြီးမဖြစ်ပေမဲ့သူလည်းခလိုနီတပိုင်းပဲအဲအဲ့လိုမျိုးတွေပေါ့ဟိုအစိုးရလက်ထက်ကဟိုဒီလိုပဲသူတော့ပဲသူကြည့်ပြီးလုံးနေတဲ့လူတွေပေါ့လူတွေကမနှစ်သက်သက်ဟာတွေပေါ့သူကကလိုနီကနေကိုမလွတ်ဘူးအဲ့လိုမျိုးကြီ
းတကယ်တော့စီမံကိန်းကော်မရှင်အဖွဲ့ဝင်ရွေးချယ်ရေးကိစ္စဟာပြည်내အစိုးရလုံးပိုင်ခွင့်သာဖြစ်ပြီးလွှတ်တော်နဲ့တက်ဆိုင်မှုမရှိဘဲလုံးပိုင်ခွင့်နဲ့ပတ်သက်လို့နားလည်မှုလွဲနေခြင်းသာဖြစ်တာကြောင့်လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေကိုရှင်းပြခဲ့ပြီးဖြစ်တယ်လို့ဦးမင်းမင်းဦးကပြောပါတယ
်ဒါဟိုလွှတ်တော်အပိုင်းကမဟုတ်ပဲအုပ်ချုပ်ရေးရန်ရာကျွန်တော်တို့အထောက်အအောင်မိတ်ကြီးတဲ့ဟာဖြစ်နေတယ်အားကြောင့်မှားမှကြောက်လို့အဲ့ဒါခေါ်ပြီးတော့ကျွန်တော်ရှင်းပြလိုက်သေးတယ်ဒီတော့နားလည်မှုလွဲလာလိုက်ပါလေဒီအကကတော့အထွတ်ရန်နေရာကနေရွှေဖွဲ့စည်းပုံသွားတဲ့လမ်းကြောင်းဖြစ်နေတယ်။အဲ့ဒါလွတ်တော်အကကတော့နောက်တစ်ချမ်းဖြစ်သွားပြီ။လွတ်တော်သွားတဲ့လမ်းကြောင်းကျတော့မော်ဒီမဲနဲ့ပတ်သက်ပြီးစီမံကိန်းတွေလုပ်ရင်ကျွန်တော်တို့လွတ်တော်ပြောင်းတင်ရမှာ။အဲ့တော့မှတို့ကဒီစီမံကိန်းတွေမကြိုက်ဘူးဆိုဖယ်ရှားလိုက်ရရတာ။လမ်းကြောင်းကြီးမတည်ဘူး
။ဒီကော်မရှင်ကိစ္စနဲ့ပတ်သက်လို့လွတ်တော်မှာအရေးတကြီးအဆိုအဖြစ်တင်သွင်းထားပြီးနောက်သတင်းပတ်၃ပတ်အကြာမှာပြန်လည်ကျင်းပမယ်မွန်ပြည်နယ်လွှတ်တော်တွင်ဆွေးနွေးသွားမယ်လို့လွှတ်တော်ဥက္ကဋ္ဌကကြေညာထားပါတယ်ခင်ဗျာ။